ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ကြာကာလအမျိုးသားညွညွရဲ့အစိုးရ NUG တို့ကိုတာလင်းမြန်မာလူထုရဲ့ဒီမိုကရေစီနေကြသဘောဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအခြေအသေးကိုဥပဒေကြောင်းအရငြိမ်းချမ်းစွာဖြေရှင်းနိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလဲ CRPH နဲ့ NUG တို့ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာလ6ရက်နေ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးဖြတ်ချက်ထဲမှာဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုကိုပြင်းထန်စွာပြစ်တင်ရှုံချထားသလိုသမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လည်ပေးဖို့2020ပြည့်နှစ်နိုဝင်ဘာရွေးကောက်ပွဲရလာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အားလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံထဲမှာလည်းရှိဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံရေးကောင်ဆောင်တွေနဲ့အခြားလူတွေရဲ့လူအခွင့်အရေးအခြေအနေတွေကျန်းမာရေးအနေအထားတွေကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပကိုယ်စားလှယ်တွေနဲ့တန်ယုံတွေကအနီးကပ်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာမျိုးမလုပ်ဖို့လည်းဆုံးဖြတ်ချက်မှာတိုက်တွန်းထားတာပါ။ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေမဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။တရက်ရွေးကောက်တင်မြှောက်ထားတဲ့အမတ်အရေးအတွက်905ရောက်ပါတဲ့ဥရောပပါလီမန်ဟာဥရောပသမဂ္ဂ EU ရဲ့ဥပဒေပြုရေးဆိုင်ရာအဓိကအဖွဲ့အစည်း၃ခုထက်ကတစ်ခုဖြစ်ပါတယ်။ဥရောပကော်မရှင်ရဲ့အဆိုပြုချက်ပေါ်မှာအခြေခံပြီးတော့ဥရောပသမဂ္ဂကောင်စီနဲ့အတူ EU အတွက်ဥပဒေတွေကိုညှိနှိုင်းအတည်ပြုပေးပါတယ်။ EU ထက်မှာဥရောပကောင်စီရအဖွဲ့ဝင်28နိုင်ငံကအစိုးရဒါမှမဟုတ်နိုင်ငံအကြီးအကဲတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ EU ရဲ့မူဝါဒတွေကိုအဓိကချမှတ်တဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်။